အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌနေရာကိုမကြမီကမ္ဘောဒီးယားနိုင်ငံကလွှဲပြောင်းတာဝန်ယူမှာဖြစ်ပြီးမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ကိုလည်းအသစ်ပြန်လည်ခန့်အပ်ထားမယ်လို့ပြောဆိုလိုက်ပါတယ်NUG အစိုးရကတော့အာဆီယံမူ၅ချက်ကိုအကောင့်ထဲပေါ်ဖို့ဆက်လက်တိုက်တွန်းလိမ့်မယ်လို့မျှော်လင့်ပေမဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်မှုဟာစစ်ကောင်စီရဲ့သဘောထားအပေါ်မှာပဲမူတည်နေတယ်လို့အာဆီယံဆိုင်ရာတန်မတ်ကြီးဖြစ် NUG ကခန့်အပ်ထားသူဥပိုလှတင်က VOE ကိုပြောပါရယ်ကိုစော်မှုကျော်ကဆက်သွယ်မေးမြန်းထားပါရယ်ရှင
်ဟုတ်ကဲ့ဥပိုလှတင်ခင်ဗျကျွန်တော်ပထမဆုံးမေးချင်တာကတော့အခုအာဆီယံအလှည့်ကျသဘာပတိဟာဘရူနိုင်းနိုင်ငံကနေပြီးတော့ကမ္ဘောဒီးယားကိုပြောင်းသွားပါပြီခင်ဗျကမ္ဘောဒီးယားကလည်းမြန်မာနိုင်ငံဆိုင်ရာအာဆီယံကိုယ်စားလှယ်အသစ်ကိုခန့်သွားမယ်ဆက်လက်တွန်းအားပေးသွားမယ်ဆိုတာမျိုးပြောထားပါတယ်နောက်ပြီးတော့ကမ္ဘောဒီးယားဟာလည်းတရုတ်နဲ့နီးစပ်တဲ့သူဖြစ်ပါတယ်အဲ့ဒီတော့ကမ္ဘောဒီးယားဥက္ကဋ္ဌဖြစ်လာတဲ့အတွက်တရုတ်ကိုအသုံးပြုပြီးတော့မြန်မာနိုင်ငံအပေါ်မှာပုံမတွန်းအားပေးလာနိုင်မလားဒါမှမဟုတ်လို့ရှိရင်လည်းကမ္ဘောဒီးယားဖြစ်သွားတဲ့အတွက်အားပျော့သွားနိုင်ပါသလားဘယ်လိုပြင်ပါလဲခင်ဗ
ျမကြခင်ကကမ္ဘောဒီးယားဝန်ကြီးချုပ်မစ္စတာဟွန်ဆန်ပြောသွားတဲ့အခါမှာအာဆီယံရဲ့အခြေခံမူဖြစ်တဲ့ non interference ပါဝင်မပတ်သက်ရေးကိုဆက်လက်ပြီးတော့ခြံစွဲမှာဖြစ်ပေမဲ့လို့မြန်မာနိုင်ငံရဲ့ပဂရိဖြစ်ပျက်တွေဟာတော့ဖြင့်သူတို့အနေနဲ့အစိုးရမကင်းဖြစ်ပြီးတော့လေးနဲ့ထားပြီးဆောင်ရွက်သွားမယ်ကိစ္စဖြစ်တယ်လို့သူတို့ပြောနေတယ်အဲ့တော့အဲ့အခြေခံပေါ်မှာကျွန်တော်တို့ကတော့ကမ္ဘောဒီးယားနိုင်ငံအနေနဲ့ပဲဖြစ်ဖြစ်ကမ္ဘောဒီးယားနိုင်ငံကခန့်အပ်လိုက်တဲ့အထူးကိုယ်စားလှယ်အနေနဲ့ပဲဖြစ်ဖြစ်အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်မှာပါတဲ့အချက်လက်တွေကိုအမြန်ဆုံးအကောင့်ထည့်ဖော်ဖို့အတွက်တိုက်တိုက်တွန်းတွန်းဆောင်ရွက်သွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပဲပြောချင်ပါတယ်ခင
်ဗျဟုတ်ကဲ့နောက်တစ်ခုကကမ္ဘောဒီးယားဟာလည်းတရုတ်နဲ့နီးစပ်ပါတယ်တရုတ်ရဲ့ဩဇာလမ်းမမှုရှိပါတယ်နောက်မြန်မာစစ်တပ်ပေါ်မှာလည်းတရုတ်ကဩဇာလွှမ်းမိုးမှုရှိပါတယ်။ဒါကြောင့်တရုတ်ကနေတစင်တွန်းအားပေးဆောင်ရွက်နိုင်တာတွေရှိလားမလား
။ဟုတ်ကဲ့အဲ့ဒါကတော့အခုနပြောတဲ့တရုတ်နိုင်ငံဟာနာပိုင်များကိုနိုင်ကမြန်မာပြည်အရေးကိစ္စမှာဘလောက်ထဲထဲဝင်ဝင်ပါဝင်ပတ်သက်မလဲဆိုတဲ့အချက်ပေါ်မှာရဲ့နောက်လက်ရှိစစ်ကောင်စီအနေနဲ့ပေါ့နော်။သူတို့ကအရင်အာဆီယံရဲ့အထူးကိုယ်စားလှယ်ကိုတော့လက်ခံခဲ့ခြင်းမရှိဘူး။ဒီလိုကြန့်ကြာနေတဲ့ကာလမှာအမေရိကန်ပြည်ထောင်စုကပုဂ္ဂလိကခီးစဉ်ဖြစ်တဲ့ဘေရစ်ချက်စင်ကိုတော့လက်ခံလိုက်တဲ့အနေအထားတွေလည်းတွေ့နေရပြန်တဲ့အခါကျတော့ဒီလက်ရှိပဂရိအနေအထားနဲ့လာမယ့်2လ3လတော့တွင်းမှာစစ်ကောင်စီရဲ့ခေါင်းဆောင်ရဲ့စိတ်ထဲမှာဒီအာဆီယံနဲ့တော့၎င်းနိုင်ငံတကာမိသားစုနဲ့တော့၎င်းဘလောက်ထိပူးပေါင်းဆောင်ရွက်သွားမယ်လို့စီစဉ်ထားသလဲခံယူထားသလဲဆိုတဲ့အချက်ကလည်းပဲအရေးကြီးတယ်လို့ပြောကြပါရခင်ဗ
ျနောက်တစ်ချက်ကတော့ဒီလိုပါအရင်ဥက္ကဋ္ဌဘရူတိုင်းကလည်းဘရင်စနစ်နဲ့သွားတာပါသူနိုင်ငံမှာတောင်ဒီမိုကရေစီစနစ်ကျင့်သုံးတာမဟုတ်ပါဘူးနောက်ကမ်ဘောဒီးယားဆိုတာကလည်းဝန်ကြီးချုပ်ဟွန်ဆန်တူဦးတည်းပဲအုပ်ချုပ်နေတာနှစ်ပေါင်း20 30လောက်ရှိနေပါပြီကမ်ဘောဒီးယားမှာလည်းဒီမိုကရေစီဆိုတာပြည့်ပြည့်ဝဝရှိတာမဟုတ်ပါဘူးအဲ့ဒီလိုနိုင်ငံတွေကနေပြီးတော့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်တွန်းအားပေးမယ်ဆိုတာဖြစ်နိုင်ပါမလားခင်ဗ
ျဒီမိုကရေစီလမ်းကြောင်းပေါ်ရောက်ရှိရေးကတော့အဓိကအားဖြင့်ဆိုရင်တော့ဒီစစ်အုပ်စုရဲ့ခံယူချက်ကတိုင်းပြည်ချစ်စိတ်ကဘလောက်ကြံ့တယ်လဲပေါ့နော်လက်ရှိအနေအထားမှာပုံမှန်လင်းလင်းပြောရမယ်ဆိုရင်တော့သူတို့ဟာတိုင်းပြည်ဘာပဲဖြစ်ဖြစ်ကိုအာဏာရအာဏာတည်မြဲရင်အာဏာရမယ်ဆိုရင်ဘာပဲလုပ်ရလုပ်ရဆိုတဲ့အင်မတန်မှယူသွတ်မိုက်မဲတဲ့ချင်းကပ်မှုမျိုးနဲ့တွားနေတယ်ဆိုတော့အလုံးသိပဲဖြစ်ပါတကယ်တမ်းနိုင်ငံရေးဖြည့်ရှင်းမှုကိုလိုလားတယ်ဆိုရင်တော့လက်ရှိသမ္မတကြီးဦးဝင်းမြင့်နဲ့တကွဒေါန်ဆန်းစုကြည်အပါအဝင်နိုင်ငံရေးအရအကျဉ်းချခံရတဲ့အကျဉ်းသားတွေကိုခွင့်ကျင်းမရှိအမြန်ဆုံးပြန်လွတ်ပေးတဲ့အနေနဲ့အပြုသဘောလက္ခဏာပြတင်တယ်လို့ပြောကြမှာတယ်ခင
်ဆိုတော့ဥပိုလာတင်ဆိုလိုချင်တာကအာဆီယံကဖြစ်စေအမေရိကန်ကဖြစ်စေတရုတ်ကဖြစ်စေဘလိုနိုင်ငံတကာအတိုင်းဝိုင်းကဖြစ်စေဘလိုတွန်းအားတွေကိုပဲပေးပေးတကယ်တော့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီဟာတိုင်းပြည်အပေါ်မှာပြည်သူလူထုအပေါ်မှာဘလောက်စေတနာရှိလဲဆိုတဲ့အချက်ပေါ်မှာအဓိကတည်နေတယ်လို့ပြောချင်တာလားခင်ဗ
ျမှန်ပါတယ်ကျွန်တော်နိုင်ငံတကာမိသားစုဆိုတာကတော့တိုင်းတာတစ်ခုအထိပဲပါဝင်ပတ်သက်ပေးနိုင်မှာဖြစ်ပါကျွန်တော်ရဲ့တိုင်းပြည်အနာဂတ်ဟာကျွန်တော်အလုံးအပေါ်မှာမူတည်ပါတယ်ကျွန်တော်အလုံးရဲ့လက်ထဲမှာရှိတာဖြစ်ပါကျွန်တော်တိုင်းသားလူမျိုးပေါင်းစုံလူမျိုးတွေနဲ့ညီအကိုတွေ
အတိုင်းအတာသူချင်းနေအားလုံးပေါ်မှာကိုခဏလက်ရှိစစ်ကောင်စီပေါ်မှာတော်လကောင်တက်မရော်တခုလုံးမှာတော်လကောင်တာဝန်ရှိတာဖြစ်ပါဥပိုလာတင်ပြောဆိုသွားတာပါဥပိုလာတင်ကိုNUG ကအာဆီယံရဲ့တန်အမတ်ကြီးအဖြစ်အော်တိုဘလာ20ရက်နေ့ကခန့်အကြောင်းကြေညာထားခဲ့တာဖြစ်ပေမဲ့အာဆီယံကတရားဝင်လက်ခံကြောင်းတစုံတရာထုတ်ပြန်ထားခြင်းမရှိသေးပါဘူးမြန်မာစစ်ကောင်စီကတော့ NUG CRPH တို့ကို တရားမဝင်အကြမ်းဖက်အဖွဲ့များအဖြစ်ကြေညာထားပြီးဆက်သွယ်ဆွေးနွေးမှုများမလုပ်ဖို့အာဆီယံကိုပြောဆိုထားပါတယ်။